ြင်သစ်နိုင်ငံပါရီမြို့တော်ကိုနှိုဝင်မလ23ရက်နေ့ကတိုက်ခိုက်ခံရတဲ့ကိစ္စစုံစမ်းစစ်ဆေးနေရမှာအင်္ဂါနေ့ကဖမ်းဆီးခဲ့တဲ့လူ3ယောက်ကိုပြန်လွတ်ပေးလိုက်ပြီလို့ဘယ်လ်ဂျမ်အစိုးရအရှင်တွေကပြောပါတယ်။ပါရီတိုက်ခိုက်မှုမှာလူပေါင်း130တိစုံခဲ့ရပါတယ်။အဲ့ဒီလူတွေထက်ကဘသူကိုဆွဲချက်တင်တာမရှိခဲ့ဘူးလို့ဘယ်လ်ဂျမ်အစိုးရရှင်နေရုံးကဒီကနေ့ပြောပါတယ်။ဘရပ်ဆဲလ်မြို့တော်ကအာဆယ်အရက်မှာရဲတပ်ဖွဲ့ကဝင်ရှာတဲ့အချိန်တွင်အင်္ဂါနေ့ကအဲ့ဒီလူတွေကိုဖမ်းခဲ့တာပါ။ပါရီတိုက်ခိုက်မှုနဲ့မတ်လ22ရက်နေ့ကဘရပ်ဆဲလ်လေဆိပ်နဲ့မြောက်ယထာဘူရာယုံတိုက်ခိုက်မှုကျူးလွန်ခဲ့တဲ့သူတွေကိုဖမ်းမိဖို့ဘယ်လ်ဂျမ်အာဏာပိုင်တွေကကြိုးစားနေတာဖြစ်ပါတယ်။ဘရပ်ဆဲလ်တိုက်ခိုက်မှုမှာတော့လူပေါင်း32ယောက်သေဆုံးခဲ့ပါတယ်။စမီလ် F နဲ့ Ibrahim F ဆိုတဲ့လူ၂ယောက်ကိုတော့ဘရပ်ဆဲလ်မြို့တော်မှာပုံခွဲတိုက်ခိုက်မှုတွေနဲ့ဆက်ဆက်ပြီးတော့အကြမ်းဖက်ဝါဒကင်ဆယ်လုပ်ဆောင်မှုလူတက်မှုတွေနဲ့အင်္ဂါနေ့ကဆွဲချက်တင်လိုက်တယ်လို့ Belgium အစိုးရအရှိနေယုံကကြေညာပါတယ်။အဲ့ဒီလူ၂ယောက်ကိုညီအကိုတွေအဖြစ် Belgium သတင်းတွေမှာဖော်ပြပါတယ်။ဘရပ်ဆဲလ်နဲ့ပါရီမြို့တော်တွေတိုက်ခိုက်ခံရတဲ့ဖြစ်ရပ်တစ်ခုစလုံးမှာထောက်လိုင်းရင်းနဲ့အလုံးကျုံရေးပိုင်ဆိုင်ရာလှုပ်ဆောင်ချက်တွေအားနေခဲ့တယ်ဆိုပြီးတော့ Belgium အာဏာပိုင်တွေအပြင်းထန်ဝေဖန်ခံရတာပါ။ပါရီမြို့တော်တိုက်ခိုက်မှုအတွက်အဓိကတန်ရာရှိသူဆလာအဗ်ဒက်စလမ်ကိုဖမ်းမိဖို့လေးလာထိကြားခဲ့တဲ့အပေါ်မှာလည်းဝေဖန်ကြပါရစေ။